တောင်ကိုရီးယားနိုင်ငံမှာအခုတနင်္လာနေ့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူနောက်ထပ်232ဦးတိုးလာတဲ့အတွက်ကြောင့်ဗိုင်းရပ်စ်ကူးစက်ခံသူစုစုပေါင်း833ဦးရှိသွားပြီဖြစ်ပါတယ်။ပစ်ဆုံးသူနောက်ထပ်2ယောက်ရှိတယ်လို့တာဝန်ရှိသူတွေကတည်ပြီးပြောလိုက်တာကြောင့်လည်းဗိုင်းရပ်စ်ကြောင့်တောင်ကိုရီးယားနိုင်ငံမှာသေဆုံးတဲ့ရေအတွက်ဟာ9ဦးရှိသွားပြီဖြစ်ပါတယ်။နောက်ထပ်ကူးစက်ခံသူရေအတွက်အခုတနင်္လာနေ့မကြေညာခင်မှာပဲကိုရိုနာဗိုင်းရပ်စ် 3 ပြည့်ချက်ကိုတောင်ကိုရီးယားနိုင်ငံမှာအမြင့်ဆုံးအဆင့်သတ်မှတ်ပေးထားပြီဖြစ်ပါတယ်။ယောဂထင်းချိုရေးအတွက်ဖြစ်နေသမျှလုပ်နေသမျှမတွတ်မဆုတ်လှုပ်ဆောင်သွားကြဖို့ကလည်းတောင်ကိုရီးယားသမ္မတမွန်ဂျေအင်းကတိုက်တွန်းခဲ့ပါတယ်။အခုလက်ရှိတရစ်ပေးချက်အရဆိုရင်တော့တောင်ကိုရီးယားအာဏာပိုင်အနေနဲ့ကျောင်းတွေပိတ်ဖို့အများပြည်သူသွားလာမှုတွေကိုကန့်တတ်ဖို့လုပ်ပိုင်ခွင့်ရှိပါတယ်။အခုနှစ်ကျောင်းစာဖွင့်ဖို့ကလည်းတပတ်တိကိုနောက်ဆုတ်ထားပြီးဖြစ်ပါတယ်။ပြုံးနိုင်ငံမှာဆိုရင်တော့အခုတနင်္လာနေ့မှာနောက်ထပ်ယောဂပူကူးစက်ခံရသူ409ရှိတယ်လို့ကြေညာလိုက်တာကြောင့်ပြုံးမှာဒီယောဂပူကူးစက်ခံရသူစုစုပေါင်း9,000ရှိသွားပြီဖြစ်ပါတယ်။ခုနောက်ထပ်ကူးစက်ခံရတဲ့အများစုကတော့ယောဂပူအဓိကပြန့်နှံ့နေတဲ့ဟူပေးပြည်နယ်ထဲမှာပဲဖြစ်ပါတယ်။ယောဂပူကြောင့်မလို့တရုတ်နိုင်ငံမှာနောက်ထပ်ပစ်ဆုံးသူ150တိုးလာတဲ့အတွက်ပစ်ဆုံးတဲ့ရေအတွက်ဟာဆိုရင်စုစုပေါင်း2592ဦးရှိသွားပါပြီ။တရုတ်ပြည်ပမှာတော့ယောဂပူကူးစက်ခံထားသူ2000ကျော်ရှိနေပြီးတော့ပစ်ဆုံးရေအတွက်ဟာလည်း20ကျော်နေပါပြီ။အီရန်နိုင်ငံမှာတော့ဗိုင်းရပ်စ်ကြောင့်ပစ်ဆုံးသူ12ဦးရှိသွားပြီလို့အစိုးရပိုင်းရုပ်သံကကြေညာပါတယ်။ကူဝိတ်နိုင်ငံမှာယောဂပူကူးစက်ခံထားသူ3ဦးတွေ့ထားတာကြောင့်3ပေးချက်တွေထုတ်ပြန်နေရမှာမြန်မာကန်ယုံကလည်းကိုယ်မှာရှိတဲ့မြန်မာလူမျိုးတွေကိုကြားမာရေးသတိနဲ့နေကြဖို့ဆိုပြီးတော့တိုက်တွန်းနေပါတယ်။ဘရိန်းမှာလည်းယောဂပူကူးစက်ခံထားသူတို့တွေ့ထားရပြီဖြစ်ပါတယ်။အီတလီနိုင်ငံမှာဆိုရင်တော့ကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူ4ဦးထိရှိလာပြီမို့လို့ယောဂထိန်းချုပ်ရေးအစီအမံတွေကိုတိုးမြှင့်ဆောင်နေပါတယ်။ကန်နီဗယ်ပွဲတော့အားလုံးကိုဖျက်ထားလို့ပဲဘောလုံးပွဲစဉ်ကြီးတွေနဲ့အခြားဖျော်ဖြေပွဲတွေကိုလည်းဖျက်ထားရပါတယ်။မီလန်အနားမှာရှိတဲ့အီတလီမြောက်ပိုင်းမြို့တွေကလူပေါင်း9000ကျော်ကိုနေမှာပဲနေကြဖို့တိုက်တွန်းထားပြီးတော့ကျောင်းကြီးဈေးတွေကိုလည်းပိတ်ထားပါတယ်။အီတလီနိုင်ငံမှာတော့ယောဂပူကူးစက်ခံထားရတဲ့အရေးအတွက်ဟာ150တိရှိသွားပြီဖြစ်ပါတယ်။